မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်နဲ့အစိုးရတက်မှာဝန်ကြီးဌာနတွေလျှော့ချဖွဲ့စည်းတဲ့အစီအစဉ်ကိုဒီကနေ့ပဲလွှတ်တော်မှာအတည်ပြုလိုက်ပါပြီ။ဝန်ကြီးဌာနတွေကိုလျှော့ချခြင်းအပြင်အသုံးစီတွေပို့ပြီးတော့ထွက်လာတဲ့အတွက်လိုအပ်တဲ့နေရာတွေမှာအသုံးပြုနိုင်မှာဖြစ်တယ်လို့ဝန်ထမ်းတွေအနေနဲ့လောက်ကိုင်းဆုံးရှုံးမှာကိုမစိုးရင်ကြဖို့လေဒီကနေ့လွှတ်တော်မှာအစိုးရတက်ရဲ့အစီအစဉ်တွေကိုတင်ပြရမှာသမရသိဦးထင်ကျော်ကကတိပြုပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်သမ္မတကဝန်ကြီးဌာနတွေလျှော့ချတာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်လွှတ်တော်မှာလာရောက်ရှင်းလင်းတင်ပြခဲ့တဲ့အပေါ်လွှတ်တော်ကအတည်ပြုလက်ခံလိုက်တာဖြစ်ပါတယ်။ဝန်ကြီးဌာနတွေလျှော့ချတာဟာအရေးအတွက်ထက်အရေးချင်းကိုဦးစားပေးဖို့ရည်ရွယ်တာသာဖြစ်ပြီးဝန်ထမ်းတွေအလို့အကိုင်းဆုံးရှုံးမှာကိုမစိုးရိမ်ကြဖို့လဲအာမခံလိုက်ပါတယ်
။တချို့ဝန်ထမ်းများကဝန်ကြီးဌာနများယောနေသွားလို့အလို့လက်မဲ့ဖြစ်သွားမှာကိုစိုးရိမ်ကြောင်းကြားသိရပါတယ်။ဝန်ကြီးဌာနများကိုပေါင်းစည်းလိုက်ခြင်းအပြင်ဝန်ကြီးဌာနနဲ့ဝန်ကြီးဥယျရောင်းနေသွားတာသာရှိပါတယ်။ဝန်ထမ်းများကိုတင့်တော်သလိုကြောင်းရွှေ့နေရာချာနာခြင်းအပြင်အလုပ်တိုင်းလုံးချုံမှုပြင်းမှဖြစ်ပါတယ်။နိုင်ငံဝန်ထမ်းများအနေနဲ့ဥပဒေစီမင်းစည်းကမ်းများနဲ့ညီညွတ်ချင်းရှိတဲ့အလုပ်မျိုးကိုသာလုပ်ကိုင်မယ်ဆိုတာကလှုပ်လက်မဲ့ဖြစ်စရာအကြောင်းလုံးဝမရှိပါအကြောင်းကိုပြောကြလိုပါတယ်။
သမရတေဦးထင်ကျော်ကသူဦးဆောင်မဲ့အစိုးရတဲ့ရဲ့လှုပ်ဆောင်သွားမဲ့ရှေ့လုပ်ငန်းစဉ်မူဝါဒအချို့ကိုလည်းပြည်တော်စုလွှတ်တော်မှာဒီကနေ့တင်ပြခဲ့ပါသေးတယ်
။ကျွန်တော်အနေနဲ့အရေးအတွက်ထက်အရေးချင်းကိုဦးစားပေးရေးအဂတိပြင်းစင်သောလူအပိုင်းအဝိုင်းပေါ်ဆောင်ရေးအမျိုးသားအကျိုးစီးပွားကိုရှေ့ရှုရေးပြည်သူဘာနာငွေများချိုးချံချွေတာရေးနဲ့စွန်းဆောင်ရေးပြည့်ဝရေးကျစ်လက်ခံမှာတော့ပြည်တော်စုအစိုးရတရဖွဲ့စည်းနိုင်ရေးကိစ္စတို့ကိုဦးတည်၍ဆောင်ရွက်ပါကြောင်းပြည်တော်စုလွှတ်တော်ကြီးတို့အလေးအနက်ရှင်းလင်းတင်ပြပါရခင်ဗျာ
လက်ရှိသမရဦးသိန်းစိန်လက်ထက်မှာဝင်းကြီးတဦးလစာ330ဒူးဝင်းကြီးတဦးလစာ320ကိုနိုင်ငံတော်ကပေးဆောင်နေရပြီးအခြားသောအဆောင်ရောင်တွေဖြစ်တဲ့အိမ်ကားစားတဲ့အဆောင်ရောင်တွေအတွက်လည်းနိုင်ငံတော်ကကြားခံရတဲ့ဈေးတွေလည်းရှိနေပါတယ်။ဝန်ကြီးဌာနအချို့လျှော့ချလိုက်တဲ့အတွက်တန်း9000လောက်ကိုတက်တာသွားမယ်လို့သမရတစ်ကဒီကနေ့လွှတ်တော်မှာပြောဆိုလိုက်ပါတယ်။သမရကပို့ထွက်လာမယ့်ငွေတွေကိုပညာရေးခန္ဓာနဲ့အခြားဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေမှာသုံးမဲ့အပေါ် NNER အမျိုးသားပညာရေးကွန်ရက်ကဦးစိုးဝင်းကတော့သူ့အမြင်ကိုခုလိုပြောပြပါတယ်
။ဟိုနဘတ်ဂျက်ကဆန္ဒအခြေခံပညာရေးကိုကျွန်တော်ကမတင်ကလေးကအလျံပညာရေးပေါ့နော်အသင်တည်မှုတွေနိုင်ငံတကာမှာဆိုထက်တန်းတွေကိုမတင်လို့ရဖြစ်မိတဲ့နိုင်ငံတွေမှာလုပ်နေကြရပေါ့နော်ကလေးတွေကိုကျွန်တော်တို့စပြီးပြုမြင်မယ်မတင်လို့ရတဲ့အလျံပညာရေးမှာကလေးတွေကြောင်းမတင်ရတာမျိုးကိုဖြစ်အောင်အကြောင်းထွက်ပြီးတော့အလုပ်လုပ်ရတဲ့ရင်းသားတွေကကလေးအလုပ်သမားတွေအများကြီးတဲ့နိုင်ငံလုံးကျွန်တော်အဲ့ဒါတွေမဖြစ်အောင်ကျွန်တော်တို့ဒါတွန်းကုန်ပြုမြင်ဆောင်ရကြဖို့လိုတယ်ပေါ့
လာမယ့်အစိုးရတစ်ကိုဖွဲ့စည်းရမှာလက်ရှိထားရှိထားတဲ့ဝန်ကြီးဌာန10ခုကျော်ကိုသက်ဆိုင်ရာဌာနတွေအလိုက်ပေါင်းစပ်လိုက်တာကြောင့်ရှိနေတဲ့ဝန်ကြီးဌာန30ကနေအစိုးရတဲ့လက်ထက်မှာတော့ဝန်ကြီးဌာနအခု20ကျော်ပဲထရှိတော့မှာဖြစ်ပါတယ်။ဒါကိုအများစုလက်ခံကြိုဆိုကြပေမဲ့အချို့တွေကလည်းဝေဖန်တာတွေရှိနေပါတယ်။ရင်ကျေးမှုနဲ့သာသနာရေးဝန်ကြီးဌာနလို့ပြင်ဆင်လာမှလည်းသာသနာရေးကိုနောက်ထန်ထားတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်။ဒီကနေ့မှာတော့ပြည်တော်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းကရင်ကျေးမှုနဲ့သာသနာရေးဝန်ကြီးဌာနအမည်စင်းကိုသာသနာရေးနဲ့ရင်ကျေးမှုဝန်ကြီးဌာနရဲ့လို့နာမည်ပြောင်းလဲလိုက်ကြောင်းဒီကနေ့လွှတ်တော်မှာအတည်ပြုပြောဆိုလိုက်ပါတယ်။တိုင်းရင်းသားတွေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်စိတ်ရေးကိုဥတီဆောင်ရွက်မယ်လို့သမရကကတိပြုပြောဆိုလိုက်တဲ့အပေါ်ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။သမရကြီးပြောတယ်တိုင်းရင်းသားတွေနဲ့ခွင့်ရတူတွားလို့ရဲ့ဆန္ဒတွေကိုဥဆောင်တဲ့သမရတိုင်းအစိုးရဖွဲ့တိုင်းကအလေးနဲ့ထားပြီးမှစီယုံဖို့လို့စီယုံတဲ့အခါမှာလေးပဲကိုလိုချင်တာကြီးပဲလုပ်လို့မရဘူး။တိုင်းသားတွေဘာလို့ချင်တယ်လဲဆိုတဲ့ root cause ပေါ့။အဲ့ဒီအကြောင်းရင်းကိုချင်းကတ်တဲ့အခါမှာလေတိုင်းရင်းသားတွေရဲ့မျက်လုံးလေးကိုဝန်ကြည့်ဖို့လို့ပြည်တော်စုဆိုတဲ့ဝဟားရအောင်မှာတိုင်းသားရဲ့ခံစားချက်ကိုနည်းပြထားတဲ့ကလပတ်လို့ကျွန်တော်တို့တိုင်းသားစီလုံးညီညွတ်မှုတိုင်းရင်းသားအရေးကိုဆောင်ရွက်မယ်ဆိုရဲဆောင်ရွက်ချက်အားလုံးကစစ်ကူးရင်တာပဲဖြစ်သွားတယ်
ပြည်ကြဲမလ18ရက်နေ့ကသမရတေဦးထင်ကျော်ကနော်လာမဲ့အစိုးရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးလွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီတင်ပြခဲ့တာကိုဒီကနေ့မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။လက်ရှိထားရှိမဲ့ဝန်ကြီးဌာန21ခုမှာကာကွယ်ရေး၊နေဆက်ရေးရာဝန်ကြီးဌာနနဲ့ပြည်ရေးရေးတို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ကခန့်အပ်သွားမှာဖြစ်ပါတယ်။သမရတေဦးထင်ကျော်ကခန့်အပ်မဲ့ဝန်ကြီးဌာန18ခုကဝန်ကြီးတွေရဲ့အမည်စင်းတွေကိုမနှက်ဖန်ပြည်တော်စုလွှတ်တော်မှာထုတ်ပြန်ကြေညာသွားမယ်လို့ပြည်တော်စုလွှတ်တော်နိုင်ငံကဒီကနေ့လွှတ်တော်မှာကြေညာလိုက်တာကြောင့်မနက်ဖြန်မှာဝင်ကြီးတွေရဲ့အမည်စင်းတွေထွက်ပေါ်လာတော့မှာဖြစ်ပါတယ်